ဒီလနဲ့စနေနေ့ကကမိုင်းမြို့ကနေဖကမကူတက်လာတဲ့စစ်ကောင်စီစစ်ကြောင်းဟာကမိုင်းနဲ့နန်ရရွာကြားမှာ KIA ကကြားဖြတ်တိုက်ခိုက်တာခံရပြီးတဲ့နောက်နန်ရတပ်ခန့်မှာနှစ်ရက်ခန့်ရန်နာနေခဲ့တာပါ။ဩဂုတ်လ24ရက်နေ့မနေ့ခြားသောရက်နေ့ညပိုင်းမှာတော့နန်ရရွာမှာအထံသမားပေါ်တာတောင်းတာမရတာကြောင့်ဒေသခံတွေခီးသွားတွေနဲ့ကားသမားအပါဝင်လူ80လောက်ကိုဖမ်းဆီးခေါ်ဆောင်ပြီးတော့ဒီကနေ့မနက်မှာဖကမ်ဘက်ကိုထွက်ခွာသွားတယ်လို့ဒေသခံတဦးကပြောပါတယ်။
မင်းကမင်းရမှာပူတာငါချက်တော့အဲ့ဒါမင်းအလို့မင်းကဟိုရွာသားကိုလိုက်ဖမ်းတော့တာတာတော့တာတာပေါ်ကဒီညကျောင်းမှာခုချုံနေတဲ့လူကိုကိုယ်နဲ့ခေါ်ပြီးမှဒီညကျောင်းကနေပြင်းပြီးမှတက်တော့ပြောင်းတယ်မင်းကခေါ်တော့ချစ်ချက်တော့ပါလို့ပြောတာက
စစ်ကြောင်းမထွက်ခွာမီလက်နက်ကြီးနဲ့ပြစ်ခတ်တာတွေကြားအောင်လဲအဲ့ဒီဒေသခံကပြောပါတယ
်ဒီမှာဒီလောက်မှာဒီချက်ဟိုဘက်ကထွက်တာဒီအကြောင်းဘကောဒီကိုတော်ကိုလည်းဘကောကြောက်ကြတယ်အဲကြာရမယ်ဒီမင်းကစခါရမယ်ဘယ်သူချင်းဆုံးတော့ပြန်ဖြူလိုက်တာဒီလမ်းဘကော
နောက်ထပ်ဒေသခံတူကတော့လူ100လောက်ကိုဖမ်းဆီးခေါ်ဆောင်သွားတာလို့ပြောပါတယ
်ပူပါဆဲလာတော့မင်းက10နိုင်ခွဲတဲ့ကံတို့ကမင်းကတကလိုက်ဆဲလာအင်းကထောင်းစရာရှိတယ်မင်းရအောက်ကရွာအဲ့ဒီကောင်ကဒီမင်းကအိဆောင်ဝင်ပြောင်းပြန်ဆဲလာကြွားကာသမားတွေရောအမှကားလေးအများကြီးနေတယ်လေအားနဲ့ကာသမားတွေရောခီးသေးတွေရောအမျိုးသားတွေလည်းသူကဆွဲသွားတော့ဆိုတော့တရားကျော်လို့တော့ပြောနေကြတယ်အခုကတော်လန်းကနေသွားတာအခုမှ50ကျမချောမှရောက်နေလို့ပြောမရှိချင်းပြတော့တက်ကျဲဖြစ်တာတော့မရှိသေးဘူးခဏနေဘူးဖြစ်လာတော့မသိဘူ
းဒီနေ့မနေ့ပိုင်းမှာဖားကန့်ကာမိုင်းလန်းကိုပြန်ဖွင့်ခဲ့တာကြောင့်ကားချူဖားကန့်ဘတ်တက်လာတာရှိကြောင်းဒါပေမဲ့စစ်ကြောင်းရှိနေတာကြောင့်သွားလာတာသိမရှိကြောင်းလည်းပြောပါတယ်22ရက်နေ့တိုက်ပွဲဖြစ်ပေါ်တဲ့နောက်မှာစစ်ကောင်စီတပ်ကနန်ရဂိတ်ကိုပိတ်ခဲ့သလိုနောက်တရမှာ KIA ကနန်ရအထက်နဲ့အောက်ကိုပိတ်လိုက်တာကြောင့်နန်ရမှာကားတွေရာနဲ့ချီပိတ်မိနေခဲ့ပါတယ်။ကချင်လူခွေစောင့်ကြည့်ရေးအဖွဲ့ KHRW ကတော့ဒီကနေ့ဩဂုတ်လ25ရက်နေ့မှာစစ်ကောင်စီတပ်တွေဟာနန်ရကျွော်ကဒေသခံ100ကျော်ကိုလူသားတိုင်းအဖြစ်မတရားဖမ်းဆီးခေါ်ဆောင်သွားခဲ့တယ်လို့ဆိုပြီးပြည်ထောင်စုရှုတ်ချကြောင်းနဲ့ဒါဟာနိုင်ငံတကာလူခွင့်ကိုထပ်မံချိုးဖောက်တာဖြစ်တယ်လို့ထုတ်ပြန်ပါတယ်။ရဲသားပြည်သူတွေကိုအ мян ဆုံးပြန်လွတ်ပေးဖို့တောင်းဆိုသလိုစစ်ကောင်စီကိုပြည်ထောင်စုအရေးယူပေးဖို့နိုင်ငံတကာအဖွဲ့အစည်းတွေကိုလည်းတိုက်တွန်းထားပါတယ်။ဒီနေ့ဧပြီလ18ရက်နေ့ကလည်းဆိုင်ဖရာရွာကဒေသခံ50လောက်ကိုစစ်ကောင်စီတပ်ကစစ်ကြောင်းနဲ့အတူအတင်းကျပ်ခေါ်ဆောင်ခဲ့ပါတယ်။ဒီစစ်ကြောင်းကို KIA ကဂေါ်လျံရွာနီးကြားဖြတ်တိုက်ခိုက်ရမှာတိုက်ပွဲအနည်းအရသား6ဦးထိမှန်ပြီးတော့2ဦးသေဆုံးခဲ့မှုပါတယ်။